Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ26ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ခန့်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာခင်ကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမက်ခင်ပြထွေးနဲ့အတူကြီးညာပြေးသွားမှာပါအီရတ်နိုင်ငံမိုဆူးမြို့ကို IS တွေလက်ထက်ကနေမကြခင်မှာပြန်လည်သိမ်းပိုက်နိုင်မယ်လို့ညွန်မောင်းဖွဲ့တပ်မှုတူကပြောလိုက်ပါတယ်နောက်ဒီ American ပြည်နယ်အစိုးရတချို့ရဲ့ Internet ဆာမျက်နှာတွေကိုမနေ့ကတက်ခိုက်ခံရပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပြီးတော့ရှိပါတယ်နန်းလောင်
းကြီးကမ္ဘာပါရှင်အစိုးရတပ်နဲ့တအောင်ပလောင်တပ်ဖွဲ့တို့အကြားစစ်တပ်တိုက်ပွဲတွေကြောင်းစစ်တပ်အမိန့်နဲ့မန္လန်ရွာသား300ကျော်လို့နေအိမ်ကနေဖယ်ပေးရပြီးတော့ရွာဖုံးတော်ကြီးကျောင်းမှာသွားပြီးစုဝေးနေကြပါဗျာ။ကျွန်တ
ော်တို့ကိုယ်ပိုင်ကိုချုပ်ခွင့်ရတာအမိသာမကကိုယ်ပိုင်ကိုချုပ်ခွင့်ရသေးတာပဲဖြစ်တယ်။ကျွန်တော်တို့ကဘာမှမကျေ
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဦးစီးအဖွဲ့ဝင်တာလာဖေးပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါကြအပြင်မိုင်းခွဲဖြက်စီးမှုတွေကြောင့်တဘာဝပတ်ဝန်းကျင်ဖြက်စီးမှုပိုများလာနေတဲ့လက်ပတောင်းတောင်စီမံကိန်းကိုရပ်ဆိုင်ပေးဖို့ဒေသခံတွေတောင်းဆိုလိုက်တဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မှာတော့အီရတ်နိုင်ငံမိုဆူးမြို့ထက်က IS အစွန်ရောက်တွေတိုက်ထုတ်နေတဲ့အခြေအနေကိုကြားရဖို့ရှိပါတယ်အခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လက်ထောက်ကူကယ်မှုက IS စစ်သည်ကြွားတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမိုဆူးမြို့ကိုအပြစ်သက်ပြန်လည်သိမ်းပိုက်နိုင်ဖို့အတော်လေးနှိမ့်ဆက်နေပြီလို့ဒီကနေ့တင်းလာနေမှာပြောကြားလိုက်ပါတယ်။ဗြိတိန်ဗိုလ်ချုပ် Rupert Jones ကအီရတ်တပ်ဖွဲ့တွေကမိုဆူးမြို့မှာနောက်ဆုံးကျန်နေတဲ့အကြမ်းဖက်သမားတွေကိုတလန်ပြီးတလန်လိုက်လံရှင်းလင်းနေတယ်လို့ပြောပါတယ်။မိုဆူးမြို့ကို IS တွေကလွန်ခဲ့တဲ့3နှစ်ကတည်းကသိမ်းပိုက်ထားတာပါ။ IS အဖွဲ့တွေရဲ့အမာဂန်နေမီဖြစ်တဲ့ Syria က Raqqa မြို့ကိုလည်းပြန်လည်သိမ်းယူနိုင်တဲ့အနေထားမှာရှိပေမဲ့ခက်မြမြနဲ့လွယ်လွယ်ကူကူတော့ဖြစ်မှာမဟုတ်ဘူးလို့ Jones ကပြောပါတယ်။မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုနဲ့မြေပြင်ကထောက်ပံ့ပေးမှုအကူအညီနဲ့ IS တပ်ဖွဲ့တွေကမိုဆူးမြို့ဟောင်းကိုသိမ်းပိုက်ဖို့ကြိုးစားနေတာဖြစ်ပြီး IS တပ်မှုတဦးကတော့သူတို့တပ်တွေကမိုဆူးမြို့ရဲ့65ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ဖြစ်တဲ့မြို့ရဲ့3ပုံ2ပုံလောက်ကိုပြန်သိမ်းထားနိုင်ပြီလို့ပြောပါတယ်။မျိုးရဲမှာ IS တိကျတက်ခဲ့တဲ့တမားရီရာခိုင်နှုန်းနဲ့ပဲကျွန်တော်တို့တမျိုးလုံးကိုပြန်သိမ်းနိုင်ဖို့ test to yan kilometer တော့မလိုတော့ဘူးလို့ဒုပုံမူကြီး slam lobd ကပြောပါတယ်။နောက်တမှုတူကလည်းမကြခင်ရပိုင်းအတွင်းမှာပဲသူတို့ရဲ့ဆွစင်အဆုံးတတ်နိုင်တော့မယ်ဆိုပြီးခမန့်ထားပါရခင်ဗျာ
။ Saudi Arabia နဲ့မဟာမိတ်သုံးနိုင်ငံရဲ့တောင်းဆိုချက်တွေကတချို့ဟာကာတာနိုင်ငံအတွက်လိုက်နာဖို့အင်မတန်ခက်ခဲလိမ့်မယ်လို့ American နိုင်ငံသားရွေးဝင်ကြီး Rex Tillerson ကတနင်္ဂနွေနေ့မှာပြောဆိုသွားပါတယ်။ပါရှန်ပင်လယ်ကွေ့နိုင်ငံတွေကြားကတတ်တမရေးတင်းမာမှုတွေအဆုံးတတ်နိုင်ဖို့အတွက်စစ်ဆင်ညှိနှိုင်းကြဖို့ကိုလည်းဝန်ကြီး Tillerson ကတိုက်တွန်းပါတယ်။အာရပ်နိုင်ငံ၄နိုင်ငံရဲ့တောင်းဆိုချက်တွေဟာကာတာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့လက်တွေ့မကျတဲ့တောင်းဆိုမှုတွေဖြစ်တယ်လို့ဆိုပြီးလိုက်ပါလို့ဆောင်မှာမဟုတ်တဲ့အကြောင်းကာတာဘက်ကတုံ့ပြန်ပြီးတော့တည့်ရက်အကြာမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းဒီ Egypt, Bahrain, Arab ဆိုပါများပြည်ထောင်စု UAE, Saudi နိုင်ငံတွေအနေနဲ့ကာတာနိုင်ငံနဲ့ဆက်စပ်နေတဲ့အဖြေချနိုင်မဲ့ကိစ္စရပ်တွေရှိပါတယ်လို့ဆိုပြီးတော့ညညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဘယ်လိုကိစ္စရပ်တွေမှလဲဆိုတာကိုတော့ပြောမသွားပါဘူး။ကာတာနိုင်ငံဟာဒေသအတွင်းမှာစစ်တပ်အဖွဲ့တွေကိုအားပေးအမြောက်ပြုနေတယ်လို့ဆိုပြီးအာရပ်နိုင်ငံ၄နိုင်ငံကပြည်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကစပြီးတော့ကာတာနဲ့တတ်မှတ်ဆက်ဆံရေးလျှော့ချပြစ်လိုက်ကြပါသူတို့ဘက်ကတောင်းဆိုချက်တွေကိုကာတာဘက်ကလိုက်နာဆောင်ရွက်ဖို့ကိုလည်းကြားဝင်ဆက်ဆက်ပေးနေတဲ့ကူဝိတ်နိုင်ငံကနေတဆင့်ပြည်ခဲ့တဲ့သတင်းပတ်ထဲမှာပဲအဲ့ဒီအာရပ်နိုင်ငံတွေကတောင်းဆိုခဲ့ပါတယ်ဒီတောင်းဆိုချက်တွေထဲမှာတော့ကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးလျှော့ချဖို့နောက်အာရပ်နိုင်ငံတွေမှာအစံဖက်အဖွဲ့အစည်းတွေအဖြစ်နဲ့တက်မှတ်ထားတဲ့အဖွဲ့တွေနဲ့ကာတာအစိုးရချအဆက်အဆံမလုပ်ဖို့နဲ့ကာတာနဲ့အင်းနီးချင်းနိုင်ငံတွေကြားမှာရေရှည်ပြိပက္ခအရင်းမြစ်တစ်ခုဖြစ်နေတဲ့ကာတာနိုင်ငံအတွင်းကအယ်ဂျာစီးရားရုပ်တံလုပ်ငန်းတွေကိုပိတ်ဖြစ်ဖို့စာတာတွေပါဝင်ပါတယ်ရှင်
American ပြည်နယ်အစိုးရတချို့ရဲ့ Internet ဆာမျက်နှာတွေတနင်္ဂနွေနေ့ကဖောက်ထွင်းတိုက်ခိုက်ခံရပြီးတဲ့နောက် IS အစွန်ရောက်အဖွဲ့တွေကိုထောက်ခံကြောင်းစာသားတွေအဲ့ဒီဆာမျက်နှာမှာရေးသားထားခဲ့ပါတယ်။မွတ်စလင်နိုင်ငံတွေမှာသွေးကြောင်းစီးကြရမှုတွေအတွက် Trump နဲ့ American တွေအနေနဲ့တာဝန်ယူရလိမ့်မယ်ဆိုပြီးတော့ရေးသားထားတယ်လို့အဆုံးမတော့ IS အဖွဲ့ကိုချစ်မြတ်နိုးပါတယ်လို့ရေးသားထားပါတယ်။ Ohio ပြည်နယ်မှာတော့ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့ဇနီး Karen Kasich ပြည်နယ်စစ်ဆေးရာရှိချုပ်ကျန်းမာရေးအကြံဦးစီးဌာနနဲ့တခြားဌာနရဲ့ဒီ website ဒီတော်တော်များများတိုက်ခိုက်ခံရပါတယ်ဒီဆိုင်ဘာတိုက်ခိုက်မှုခံရတာကိုတည်တည်ကြည်မဲ့ချက်ချင်းပြင်ဆင်ခဲ့တယ်လို့အားလုံးကိုပြန်လည်ထိန်းချုပ်နိုင်တဲ့အထိအနည်းငယ်စောင့်ကြည့်သွားမယ်လို့အုပ်ချုပ်ရေးမှူးကက်စစ်ယုံကပြောပါတယ်မေရီလန်းပြည်နယ်ဟာဝဲခရိုင်နဲ့နယူးယောက်ပြည်နယ်ဘရုတ်ဟေဗင်မှာလည်းတိုက်ခိုက်ခံရပါတယ်တင်းငွေလေးနှောင်းမဲမှာတော့အဲ့ဒီ internet ဆာမျက်နှာတချို့ကိုပုံမှန်အနေအထားအတိုင်းဖြစ်အောင်ပြန်လည်ပြင်ဆင်နိုင်ခဲ့ပေမယ့်တချို့ internet ဆာမျက်နှာတွေကိုတော့ဒီကနေ့အထိပြင်ဆင်နေရဆဲဖြစ်ပါတယ် Team System DZ ဆိုတဲ့အဖွဲ့ကဒီ cyber တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
American Piranzuko Yanida, India, Winchicho, Nindra Mudiha, Tigni, American Tamra Donet Trumne, Imioma Prama, Songcheng, Twiso Jama Pipare, Kauzan Utwiso Mugani, Nangan Saga, Mamu Amya, Puang Samya Murine, Ajava Wara, Tempian Chimo, Puang Samya Muri, Tumi Samya Nabu, now see why you put me to the La Samya Nabu Mioleaware. Donald Trump, the Marapilating as Salu, American Piranzuko, Prama Songcheng, Layota Pite, India, Winchicho, Keys and Hardy, American CYE, Yashi, now. The keys in Trima, American CY Yashi Renet, and New Nirunga Twiston Gedalu, American Bidazuma, Chichani Hanizare, Indian Rebat Chunele Twiston Mare, American Take and Nibina Comuni, the Chuga Counts on Rene, Washington Muroga, Tekuzan Kuma Twiston Jay, Trim Wiji Muriga, Wijijo Murigani Biro, the Indian Nangama, CY Long and Luka Nizare to the Adre, Ada Jadrigu, Chino Piosu Tobare, Down Achanang and တောင်အရှနိုင်ငံတွေထဲမှာတော့အိန္ဒိယဟာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်တွေအပေါ်စီကံတင်းကြပ်မှုအနည်းဆုံးဆိုရဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်မော်ရီနိုတွေ့ဆုံတဲ့သူတွေထဲမှာဂူဂယ်ကုမ္ပဏီအကြီးအကဲစန်တာပချိုင်မိုက်ခရိုဆော့ဖ်ကုမ္ပဏီအကြီးအကဲဆက်တရာနာဒဲလာနဲ့အက်ဒိုဘီစနစ်တမ်ကုမ္ပဏီရဲ့အကြီးအကဲရှန်တနူနာရန်ရန်တို့ပါဝင်ပြီးတော့သူတို့
UA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။မင်းလာနေနေကင်တရင်းနေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။အပြည်ပြည်ဆိုင်ရာမူရစ်စေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အထိမ်းအမှတ်အနေနဲ့မြန်မာနဲ့ထိုင်းနိုင်ငံတွေမှာဖမ်းဆီးရမိထားတဲ့မူရစ်စေဝါတွေကိုမီးရှို့ဖျက်ဆီးတဲ့အခမ်းအနားဒီကနေ့ကျင်းပခဲ့ပါတယ်။ရန်ကုန်မြို့မှာကျင်းပတဲ့မူရစ်စေဝါမီးရှို့ဖျက်ဆီးတဲ့အခမ်းအနားတွင်မှာတော့ရဲမှုချုပ်ဝန်ထမ်းကဘိန်းဆိုင်ပြုမှုပကြောင့်ပြန်လည်မြင့်တက်လာတာလဲဆိုတာကိုအခုလိုရှင်းပြပါရစေ
။ဘိန်းဆိုင်ဒေသများရဲ့အပြည်နေသားရဝေဒန်ကောင်းပါခြင်းခြေခံဆောင်ပြုပြမှုလောက်ကြခြင်းသာလို့တဲ့ပုံကြီးနဲ့ဒီကနေပါခြင်းနေရာသုံးဆောင်မှုပြန်လာများနေပါခြင်းနေနဲ့နေမည်ပြင်းပြင်းအေးချမ်းမှုအားနည်းခြင်းတွေကြောင့်ဒိဋ္ဌိပြုမှုဟာ2006ခုနှစ်နောက်ပိုင်းမှာပြန်လည်မြင့်တက်လာကြောင်းစစ်စစ်သိရှိရပါတယ်
မြန်မာနိုင်ငံအတွင်းရန်ကုန်တိုင်း AR တိုင်းရခိုင်ပြည်နယ်တွေကနေအမေရိကန်ဒေါ်လာ1.218.94 သန်းတမိုးရှိရဲမူရစ်ဆေးဝါးတွေဖမ်းဆီးရမိပါတယ်ထိုင်းနိုင်ငံကရှီအောင်မြို့အယုဒ္ဓယာမှာလဲဒေါ်လာတန်း600တမိုးရှိတဲ့မူရစ်ဆေးဝါး 9.3 တန်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်အဲ့ဒီထက်မှလွန်ခဲ့တဲ့နှစ်တည်းအတွင်းဖမ်းဆီးရမိတဲ့အမေရိကန်ဒေါ်လာ 5.3 သန်းတန်ကြီးရှိတဲ့ဟီရိုအင်ဘိန်းဗျူ 169 ကီလိုဂရမ်လဲပါဝင်ပါတယ်2019ခုနှစ်အော်တိုဘာလကုန်ပိုင်းထိဆိုရင်မူရစ်ဆေးသုံးဆွဲသူ2,200,000လောက်ကိုမူရစ်ဆေးဝါးဖျက်တဲ့ဌာနတွေကိုပို့ဆောင်ပေးနိုင်လိမ့်မယ်လို့ယုံကြည်ကြောင်းထိုင်းလူမှုကျန်းမာရေးဌာနကရည်ရွယ်ထားပါတယ်အခုခါမှာမူရစ်ဆေးဖျက်ဖို့မှတ်ပုံတင်ထားသူဦးရီတဝက်ကျော်ဆေးကုသမှုဒီစတင်ခံယူနေပြီဖြစ်ကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ထို့ဆိုရအတိုက်အခံငင်းကြင်းရင်တွေစုရှင်လူဆောင်ဘူကိုအာနာဘန်တွေကစမ်းမာရီအာမခန်နဲ့အချင်းထောင်ကနေပြန်လွတ်ပေးလိုက်ပါတယ်။သူဟာပြီးခဲ့တဲ့လကစလို့နောက်ဆုံးအဆင့်အသေးကင်ဆာရောဂါနဲ့နိုင်ငံအရှိမြောက်ပိုင်းရှန်ငန်းမြို့ကဆေးရုံမှာစီဝါကုသမှုခံယူနေရတဲ့အကြောင်းသူ့ရဲ့ရှင်းလင်းကပြောပါတယ်။အသက်62နှစ်အရွယ်လူဆောင်ဘူဟာတရုတ်နိုင်ငံမှာဒီမိုကရေစီလှုပ်ရှားခဲ့တဲ့အတွက်2009ခုနှစ်တုန်းက1017နှစ်ချမှတ်ခံခဲ့ရတာပါ။တရုတ်နိုင်ငံအတွင်းအခြေခံလူ့ကိုယ်ရေးတွေရရှိဖို့အကြမ်းမဖက်တဲ့နည်းနဲ့နှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တဲ့အတွက်လီယူဟာနော်ဝေးနိုင်ငံအခြေစိုက်နိုဘယ်ကော်မတီကချင်းမြင့်နဲ့ငင်းကြင်းရီနိုဘယ်ဆုကို2010ခုနှစ်မှာရရှိခဲ့တာပါဒီလိုငင်းကြင်းရီနိုဘယ်ဆုချင်းမြင့်ခံရတဲ့အပေါ်မှာတရုတ်အစိုးရကတော့မကျေမနပ်ဖြစ်ခဲ့ပါတယ်အစိုးရအနေနဲ့လူယူကိုပြန်လွတ်ပေးဖို့နိုင်ငံတကာတိုင်ဝမ်ကလည်းနှစ်တွင်နဲ့ချီပြီးတော့တောင်းဆိုလာနေခဲ့တာပါရှင်
တရုတ်နိုင်ငံအနောက်တောင်ပိုင်းချင်းစီချွန်းပြည်နယ်တွင်ကမြေပြိုကျမှုဖြစ်ခဲ့တဲ့နေရာမှာကုညီကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်ဆောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။စနေနေ့ကမြေပြိုကျခဲ့တဲ့အတွက်ရှင်မိုတောင်မော်ရွာကလေးမှာရှိတဲ့အင်ဂျီတွေနစ်မြုပ်ခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မနက်ပိုင်းကအဲ့ဒီမြေပြိုကျတဲ့နေရာမှာလှုပ်ရှားမှုအရေးယောင်တွေရှိနေသေးတယ်ဆိုတာကိုစောင့်ကြည့်ရေဒါကဖမ်းယူရရှိခဲ့မိတဲ့နောက်မှာပဲကုညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဆောင်ကြဖို့ပြည်နယ်ဘေးကင်းလုံခြုံရေးဘီရိုကအမိန့်ထုတ်ခဲ့တာဖြစ်တယ်လို့အစိုးရပိုင်ရှင်းဝါသတင်းအေဂျင်စီကပြောပါတယ်။မြေပြိုကျခဲ့တဲ့နေရာကကြောက်တုံးကြောက်ခဲနဲ့ရှင်းလင်းနေကြတဲ့မှာအသက်ရှင်ကျင်းသူတွေကိုရှာဖွေကယ်ထုတ်ဖို့အတွက်ရဲစစ်သားနဲ့အရသာ3000ထက်မနည်းဟာမရမနာကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ဆောင်နေကြပါတယ်။လက်ရှိမှာအလောင်း10လောင်းကိုပြန်လည်တွေ့ရှိထားပေမဲ့63ဦးပြတ်ဆုံးနေစေဖြစ်ပါတယ်။အကျိုးပဲ့တွေနဲ့ကြောက်နိုင်ရန်ပြိုကျပြီးအင်ဂျီ40ထက်မနည်းပြစ်ရှိခဲ့ပြီးတဲ့နောက် တနင်္ဂနွေနေ့ညရုံးကတော့ဇနီးမောင်နဲ့နှစ်ဦးနဲ့တလားသားအရွယ်ကလေးငယ်တဦးကိုကယ်တင်နိုင်ခဲ့ပါတယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမက်ဒလင်းမြို့အနီးကခီးသွွားဧည့်သည်တွေအလားများတဲ့ပယ်ညော်ကွာရာဘဲရေလောင်ကန်ကြီးထဲမှာခီးတဲ့190လိုက်ပါလာတဲ့အထက်လေးတဲ့ပါကလူသင်မောတနင်္ဂနွေနေ့ကနေမြုပ်ခဲ့တာကြောင့်လူ6ယောက်တိဆုံးပြီးတော့31ယောက်ပျောက်ဆုံးနေဆဲပဲလို့ကိုလံဘီယာအစိုးရရရှိတွေကပြောပါတယ်လူ69ယောက်ကိုကယ်တင်နိုင်ခဲ့ပြီးတော့အယောက်40ကတော့သူတို့ဘာသာရေကူးပြီးလူမျက်ရောင်ကိုထွက်ဘေးလွတ်ရာကိုထွက်ပြေးလွတ်မြောက်ခဲ့ကြတာလို့အန်တီယိုကီယာခရိုင်ရဲ့တဘာဝဘေးအန္တရာယ်တုံ့ပြန်ကင်တွေရေးအဖွဲ့အကြီးကဲမာဂရီတာမွန်ကာရာကသတင်းတောက်တွေကိုပြောပါရယ်နေမြုပ်ခဲ့တဲ့တင်မောရှိရာကိုတခြားအပျော်စီးတင်မောတွေနဲ့ jet ski ရေမော်တော်ဘုတ်တွေအလင်းမြန်ရောက်လာပြီးတော့တင်မောတွေကလူတွေကိုဆွဲယူကယ်တင်ပေးခဲ့ပါရယ်လက်ချက်လျင်မှုတွေနဲ့မိသက်တက်ဖွဲ့တွေအပါအဝင်ကယ်ဆယ်ရေးအဖွဲ့တွေကလည်းအသက်ရှင်ကျရေးသူတွေကိုကယ်တင်နိုင်ဖို့ကြိုးစားချဖွေနေကြပါရယ်တင်မောဟာဝင်ပိုတင်ပြီးတော့နေမြုပ်တာမျိုးတော့ဖြစ်ပုံမရဘူးလို့ဒီတင်မောနေမြုပ်တဲ့နေရာကိုကိုယ်တိုင်လာရောက်ကြည့်ရှုခဲ့တဲ့ကိုလံဘီယာသမ္မတဟွမ်းမန်နူရယ်ဆန်တိုစ်ကပြောပါရယ်အယ်မီရန်တဲ့တင်မောဘာကြောင့်နေမြုပ်ခဲ့ရတယ်လဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအသက်ရှင်ကျရေးသူတချို့ကတော့တင်မောမနေမြုပ်ခင်စူးစူးညံ့ညံ့အတန်တွေကြားရတဲ့အကြောင်းပြောပါရယ်ဒီနေ့တင်းနေလာနေဟာကိုလံဘီယာနိုင်ငံမှာအားလည်းရနေဖြစ်တာကြောင့်ရေလောင်ကန်တဲ့အနီးနားကမြို့တွေမှာဒီရက်ပိုင်းလက်ပတ်တွေနဲ့စီကားနေတာပါရှင်
အစ္စလမ်ဘာသာဝင်တို့ရဲ့ရမဒန်ဥပုသ်ကာလရာသီကုန်ဆုံးတဲ့ဒီကနေ့တင်းတင်းလာနေမှာကမ္ဘာတဝန်းမှာရှိကြတဲ့အစ္စလမ်ဘာသာဝင်တို့ Eid al-Fitr လို့ခေါ်တဲ့ဧပွဲတော်တွေကျင်းပကြပါတယ်။အီရန်နိုင်ငံမြို့တော်တီဟီရန်မှာနိုင်ငံအုပ်ချုပ်အယာထိုလာအာလီခါမနီဦးဆောင်ကျင်းပတဲ့ရမဒန်ဥပုသ်လရာသီကုန်ဆုံးတဲ့အထိမ်းအမှတ်ဆုတောင်းပွဲကိုဝတ်ပြုဆုတောင်းသူအမြောက်များတက်ရောက်ခဲ့ကြပါတယ်။မွတ်စလင်လူမှုအတိုင်းဝိုင်းအနေနဲ့ယီမန်လူမှုတွေကိုပုံမှန်လင်းလင်းထောက်ခံကြဖို့ဆုတောင်းပွဲတက်ရောက်သူတွေကိုအုပ်ချုပ်ခါမနီကတောင်းဆိုခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကောအောင်နဲ့မခင်ဖြူတွေတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာတွင်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာမြမတပ်မတော်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲကြောင့်ဒေသခံတွေရဲ့နေထိုင်ဘဝရှင်သန်ရေးလုပ်ငန်းတွေရပ်ထားရပြီးစာတင်ကြောင်းလည်းပိတ်ထားရတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။တိုက်ပွဲတွေကြောင့်စစ်တပ်ရဲ့အမိန့်နဲ့မန်လန်ရွာသား300ကျော်ဟာနေအိမ်ငှက်တွေဖယ်ရှားပေးရပြီးတော့ရွာဖုံးတော်ကြီးကျောင်းမှာသွားပြီးစုဝေးနေကြတာပါ။လက်ရှိနမ်ဆန်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းမှာစီးရဲတင်းမာနေတဲ့ဒီအခြေအနေတွေကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်းအိမ်ကနေသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်နတ်ဆန်မြို့နယ်မန်လန်ရွာဘက်မှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မန်လန်ဒေသခံရွာသား300လောက်ရွာသွေးမှာပိတ်မိနေတယ်လို့ဒေသခံရွာသားမိုင်အလှကပြောပါတယ
်။ဟိုမန်လန်ရွာအခြေအနေကဟိုနည်းနည်းတော့ရမ်းဆိုးပဲပေါ့သူတို့မတင်သားတဲ့လူတွေအဒီအစိုးရဖြစ်ကြတော့တိုက်ပွဲဖြစ်နေတယ်ဆိုပြီးဆိုရဖြစ်ကြောင်းနေတယ်သူတို့ကတော့လည်းသူတို့ခံနိုင်အမှ9ရောက်တော့ရှိပေါ့နော်အစား6ရောက်ပေါ့တရားတော့သူတို့လွတ်ပြီးသွားပြီနောက်တဲ့တန်းနဲ့9ရောက်တော့သူဒီတိုင်းပဲခံနိုင်တယ်ပေါ့နော်နောက်တဲ့ရွာသူရွာသားတွေကဟိုအဒီဖုန်းကြီးတောင်းတော့ပဲအကုန်ချုပ်ကြတယ်ပေါ့အဲတောင်းကြတဲ့ဇော်တော့ရှိနေအိမ်တိုင်းအိမ်တိုင်းဆက်ပြီးတော့မှဖုန်းကြအကုန်လုံးခေါ်တော့တယ်အဲ့တော့အဖုံကြောင့်အကုန်လုံးခေါ်ကြဘူးမှာကိုယ့်အိမ်ကိုပြန်လို့မရဘူးအဲ့လိုပေါ့နော်အဲ့မှာချုပ်ထားတယ်ပေါ့နော်အဲခလေးမိသားစုရောအကုန်လုံးကောင်းသူကြောင့်သားတွေရောအားလုံးအဒီဖုံကြောင့်ပဲဆိုတော့ဖုံတိတ်ပြီးတော့မှအကုန်လုံးဖိတ်ခိုင်းတယ်တချို့သူတို့တိတ်နေတယ်တော့ဖုံဖိတ်ခိုင်းတယ်အိမ်တိုင်းကိုပေါက်ပြီးတော့ပေါက်မပါတဲ့ဟာကျတော့ဆက်ဖြတ်ပြီးတော့မှပရင်ပေါက်ပြီးအကုန်လုံးအဲ့လိုဆက်ပြီးတော့မှအကုန်လုံးကြည့်နေဆစ်ဆေးနေတဲ့အိမ်ပဲအိမ်ဒီတိုင်းပေါ့
ပြည်ကြေးရပိုင်းမှာတမ်းပလောင်တပ်ဖွဲ့ကနေမန္လန်ရွာသွင်းအမျိုးသမီးစွမ်းရည်မြင့်တင်ရေးတင်သားပို့ချနေစဉ်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမြမတပ်မတော်ကနေမန္လန်ရွာကိုဝိုင်းပတ်ပိတ်ဆို့ထားခဲ့တာပါဒီအချိန်ဒီကတော့မန္လန်ရွာသားမိုင်လှကခုလိုဆက်ပြောပါတယ
်တန်းလဲရမချောအယောက်က19ယောက်20တောရှိတယ်ရှိပါရဲ့ဝန်နဲ့နည်းမှာ20နားခဲ့တော့ရှိမှာနားရှိမှာတော့ပိတ်တော့မများဘူးတချို့ကျတော့မီတာခုတစ်စင်းပြည့်တဲ့မီတာခုကျတော့လားရှိမှာတော့ရှောင်းပြေးလိုက်ရပေါ့နော်ကျွန်တော်အခုအဒီနည်းနည်းဆိုရင်ချက်တော့အဓိကကလေးတွေတက်ပေါ်တော့သူတို့ကြောင်းနေလဲတက်ရရေးတိုက်ပွဲကြမှာနည်းနည်းဒုက္ခရောက်တဲ့လူတွေများတော့အတော်တော်များပဲအနေရှိပါရဲ့လက်ခက်တွေလည်းလောက်လည်းမသွားရအကုန်လုံးလောက်တွေလည်းမသွားရအောင်အလိုမျိုးဖြစ်နေပုံလား
သမတော်ကလည်းထင်းထင်းသားတဲ့မန္လန်ရွာသားတွေထက်ကဒီကနေ့မှမန္လွယ်ရွာဘက်ကို19ဦးသိမ်းရှောင်ရောက်ရှိနေတယ်လို့နမ်မလင်ရွာဘက်မှာအယောက်50ခန့်ထွက်ပြေးသိမ်းရှောင်နေကြရပါတယ်မန္လန်ရွာသားတွေကိုတမတော်ကလည်းတွာလာခွေပိတ်ပင်ထားတဲ့အခြေအနေတွေကြောင့်လေယာချမ်းမြေထဲတွာလာခွေမရှိသလိုကျောင်းသားတွေရဲ့ပညာသင်ကြားရေးအတွက်လည်းစိုးရိမ်နေရတယ်လို့သူကဆိုပါတယ်။လက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်နဲ့ကြောင်မွဲမြို့နယ်ဘက်မှာမြမတမတော်နဲ့တိုက်ပွဲဖြစ်ပွားနေစေလို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်။ ကျွန်တော်တို့ကမစင်မနီအောင်ကဒီငါစင်တော့ဖြစ်ပေါ်တယ်ဒီကျွန်တော်တမငါမှာမသိဘူးဒီတမမှာမဖြစ်တဲ့စင်ကအဝါလာမပြီးတယ်ဒီကနေ့မနေ့၃နာရီမှာပြီးတယ်ဒီကနေ့မနေ့အဝါရှင်းနိုင်ကလောက်ဆက်မိစားပြီးတော့ခုချိန်ဒီတပွဲဖြစ်ပေါ်နေတော့မှာအခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေနောက်ပတ်ဒီကိမှုတွေကိုအတိမပြုနိုင်သေးသလိုဒီလိုတိုက်ပွဲဖြစ်ပေါ်မှုနဲ့ပတ်သက်လို့တမတော်ဘက်ကသ င်းရွာသားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ဦးစီးကော်မတီဖွဲ့သွေးအနေနဲ့ရှမ်းပြည်နယ်နေဆက်လုံခြုံရေးဝန်ကြီးကိုတင်ပြထားပေမဲ့လည်းအရေးယူဆောင်ရွက်တာမျိုးမရှိသေးဘူးလို့ဦးစီးဖွဲ့ဝင်တန်လှဖေးကအခုလိုပြောပါတယ်
အဲ့ဒီလူစုတွေကကျွန်တော်တို့ကိုအတင်းပို့တာနဲ့အချိန်နဲ့တည်းကြီးရဲ့ကျွန်တော်တို့ကဒီလေလုံးဝင်ကြီးကိုလမ်းပို့ရဲလေလုံးဝင်ကြီးဟာပြန်စီရဲ့ဥစ္စာနဲ့ဖြစ်တယ်လေအရေးယူခြင်းမယူခြင်းစုံစမ်းစစ်ဆေးခြင်းမစစ်ဆေးခြင်းကကျွန်တော်တို့နောက်ွယ်မှာဖြစ်တဲ့အတွက်ကြောင့်ဘလောက်အထိကျွန်တော်ရဲ့လုပ်တယ်လေလုပ်တယ်ဆိုတော့ကျွန်တော်တို့လည်းမသိရတဲ့အနေအထားမျိုးပါနော်ပြောပြမဲ့လို့အဲ့ဒီဘာမှအရေးယူကြောချေးပေးတာမျိုးအရေးပေးရင်းယူတာမျိုးမကြောက်ဘူးအဲ့တော့ကျွန်တော်တို့ကိုယ်ပိုင်ဥချက်ခွင့်ရတာအမိသာမတ်တ်ကိုယ်ပိုင်ဥချက်ခွင့်ရဒေတာပဲဖြစ်တယ်ကျွန်တော်တို့ဟာဘာမှတကယ်ကိုယ်ပိုင်ဥချက်ခွင့်ရဒေတာမဟုတ်ဘူးဆိုတာသိသိသာသာပြင်ဆင်ကြရတယ်ကြားရ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြီးဥဆောင်ပြီးလှုပ်ဆောင်နေတဲ့23ရာစုပင်လုံဒုရယာကျိညီလာခံကနေဒီကနေ့အထိတမ်းမလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတာပါတမ်းမလောင်တပ်ဖွဲ့ဟာ NC လက်မှတ်ရေးသူဘူးအစိုးရကနေလက်မခံသေးတဲ့အဖွဲ့အစည်းဖြစ်တယ်လို့လက်ရှိမှာ UWS ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကဥဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒါလက်နက်ကဖွဲ့တပ်ပေါင်းစုဖြစ်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်တင်ပြပို့သွားတာပါအခုတော့လက်ပရောင်ကျင်းနီစီမံကိန်းလက်ရှိအခြေအနေကိုတင်ပြချင်ပါတယ်လက်ပရောင်ကျင်းနီစီမံကိန်းဖျက်သိမ်းပေးဖို့နောက်မိုင်းခွဲဖျက်ဆီးမှုတွေကြောင့်ပို့ပြီးတော့ထိခိုက်လာနေတဲ့သဘာဝပတ်ဝန်းကျင်ဖျက်ဆီးမှုတွေအတွက်တောင်ဆန်းစုကြည်ဦးဆောင်ခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာပါအကြံပေးချက်တွေအတိုင်းလိုက်နာဆောင်ရွက်ပေးဖို့လက်ပရောင်ဒေသခံတွေကတောင်းဆိုလိုက်ပါတယ်။စကန်တိုင်းအစိုးရအဖွဲ့ဖက်ကတော့အစိုးရအဖွဲ့အနေနဲ့လွတ်တော်ကိုယ်စားလှယ်တွေဒေသခံတွေစီမံကိန်းတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကန့်ကွက်ဆန္ဒပြမှုတွေရှိနေစေလက်ပရောင်ဖက်ကနောက်ဆုံးအခြေအနေကိုတော့မဆုမုံကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်စကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်လက်ပရောင်တောင်ဒေသတွင်ကကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးဖျက်သိမ်းပေးဖို့တောင်းဆိုနေတဲ့ဒေသခံတွေနဲ့ကျင်းနီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်ကုမ္ပဏီနောက်စီမံကိန်းလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးရတပ်ဖွဲ့ဝင်တို့ကြားမကြာခဏဆိုသလိုဆန္ဒပြမှုတွေနဲ့တင်းမာမှုတွေဖြစ်နေတာပါဒီကနေ့မှလည်းပသိမ်မူရွာလမ်းဆောင်မှာရှိတဲ့လက်ပရောင်ကျင်းနီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်ကုမ္ပဏီရုံးရှိမှာလက်ပရောင်တောင်ဒေသခံတချို့တွားရောက်ဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြရွာသူရွာသားတွေကြားတင်းမာမှုဖြစ်ခဲ့ပါတယ်အဓိကကတော့လက်ပရောင်တောင်ကျင်းနီစီမံကိန်းဖျက်သိမ်းပေးဖို့နဲ့စီမံကိန်းနယ်မြေတွေကသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေညဉ့်ညမ်းရေးဆွန့်ပစ်မှုတွေနောက်ပြီးတော့မိုင်းခွဲပျက်စီးမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာပါအချက်တွေတိုင်းလိုက်နာဆောင်ရွက်ပေးဖို့တောင်းဆိုတာဖြစ်တယ်လို့ဥဆောင်ဆန္ဒပြခဲ့သူလက်ပရောင်တောင်ဒေသဆယ်တဲ့ကျေးရွာကမက်ယီဝင်းကအခုလိုပြောပါတယ်
ဘာမှရှိကိုသွားလာရတော့ကိုအိမ်နေလည်းနှစ်နာရီပေါ့နော်ကျမတို့တောင်းဆိုတဲ့အချက်တွေကတော့အစီအခံစားကိုမလိုက်နာတော့လည်းဘာမှရှိနေစီမံကိန်းချက်သိမ်းရေးပေါ့နော်တဘာဝတဝင်းကျင်ကိုအဲထိခိုက်ဖြစ်စည်းစေတဲ့လည်းဘာမှရှိနေစီမံကိန်းချက်သိမ်းရေးပေါ့အစီအခံစားကအစားထိုးမြေဧက1900ကိုဖော်ဆောင်ပေးမယ်ဆိုတာကအခုလက်ရှိဖော်ဆောင်မပေးတဲ့ရှိနေစီမံကိန်းချက်သိမ်းရေးဒီကမ်းမဲ့အစမတန်မိုင်းခွဲနေတဲ့ရှိနေစီမံကိန်းချက်သိမ်းရေးဒီကြတော့ဒီကြောက်ကြကိုတရားမဝင်သူ့ပေါ်နေတဲ့ဥစ္စာကိုစီမံကိန်းကိုချက်သိမ်းရေးဆိုပြီးတော့တောင်းလုံးကျောင်းရဲ့အင်အားတော့အများကြီးပဲအမရေအဲ့ဒီရဲမေရောရဲတွေရောဆိုလို့ရှိရင်သူတို့ဘက်ကအင်အားပေါင်း400ကျော် 500 လောက်ကတော့ရှိနေဒေသခံကကြတော့စုစုပေါင်းပေါင်း150လောက်ပဲရှိနေ
ဒီလိုဒေသခံတွေဘက်ကကန့်ကွက်ဆန္ဒပြမှုတွေနဲ့အခြေတင်ဖြစ်နေစေသခိုင်းတိုင်းတွင်းကကျင်းနီစီမံကိန်းနဲ့ပတ်သက်လို့သခိုင်းတိုင်းရှိုးရအဖွဲ့ဘက်ကတော့လွှတ်တော်ကိုယ်စားလှယ်တွေစီမံကိန်းတာဝန်ရှိသူတွေဒေသခံတို့ကြားအဆင်ပြေအောင်ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါအချက်အတိုင်းစီစဉ်ဆောင်ရွက်ပေးနေတာပါလို့သခိုင်းတိုင်းရှိုးရအဖွဲ့ဝင်စီပင်တာယာရေးဝန်ကြီးဦးမြင့်ကြီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
အဲ့ဒါအောင်ပြင်းနေတယ်ကလေမပြည်သူတွေနဲ့ကိုယ်စလေတွေနဲ့အကုန်လုံးတော့ဟိုပါပုဂ္ဂိုလ်တွေနဲ့သူ့အပေါ်နဲ့အမြဲတမ်းတွေ့ဆုံသူတို့တောင်းဆိုတယ်ဒီနေ့ဖြစ်ရှင်းပြတာပါလေနော်
ကျွန်တော်တို့ဒီဒေတာမှာကြတော့ဒီလွတ်တော်ကိုယ်စားလှယ်တွေကကြတော့လေအခုဒီပုံနဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကကြတော့လေ ကျမတို့ကဒီအခုနသူတို့ပြောသလိုပေါ့အခုရေတွင်သူတို့အခုရေကြီးတောက်လို့မရှင်းမန်းကိုလည်းသိတယ်နားလည်တယ်သဘောပေါက်တယ်ကျမတို့ဒီလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဟိုအစိုးရကိုယ်တိုင်ပဲဖြစ်နိုင်လို့ရှိရင်တမနာကြီးဦးသိန်းကျော်နဲ့တကွာအမေစုဟာလာပြီးတော့တစ်ခါတော့ပြန်ပြီးဆက်ဆဲလဲပါအောင်လို့ကျမတို့တောင်းဆိုချင်ပါတယ်ရှင်လက်ဗရောင်းတောင်ကျင်းနီစီမံကိန်းရဲ့ပတ်ဝန်းကျင်မှာနေထိုင်တဲ Zama Topia Miro Popia Tabare, Sezu Nindinechi, Siwai, Tankamu Kaniari, Yamanangema, Dwalsansuji Usane, Yata Soya de Talakere Nabai, Nanga Yata Yininyo Namuri Dola Bolo Sanijima, Labrano Simangin Hidiga, Luke Chopamuri Loni, Dawin Yumu Dawin Kamumashi Wusraule, Ei Puga Topia Tadalu, Luke Chopamuri Shinize, Labrano Dajini Tatu Drink Dupo Ilunga, Chachi Yasin Bibugule, Yama Anabai Nego Ei Puga Tansu Tabare.
ဒါရှင်များရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အန်ဒီပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေစောင့်ရှောက်ရန်ကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်တွေကိုကင်ဆယ်ထားတဲ့အန်အန်ဒီဆိုရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်ပါဘူးပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်
ွေရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရည်လေးလိုက်အစီအစဉ်ကကြိုဆိုပါလိမ့်ရှင်
။VOA မြန်မာပိုင်းရဲ့မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အီရတ်နိုင်ငံမိုဆူးမြို့ကအစ္စလာမစ်အစိုးရ IS တွေကိုရက်ပိုင်းအတွင်းမှာပဲအပြစ်တပ်အနိုင်ရမယ်လို့အီရတ်အစိုးရတပ်ဖွဲ့တွေကခန့်မှန်းထားပါရယ်။ဒါပေမဲ့အစီအရေးအရအနိုင်ရယုံတကူတန်းနဲ့တော့ဒေတာရင်းငင်းကြရေးတည်တံ့မှုအမှခံနိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးပါရယ်။ဒေတာရင်းမှာနေထိုင်နေကြတဲ့အဖွဲ့အစည်းပေါင်းစုံနဲ့ပူးပေါင်းပြီးဖွံ့ဖြိုးရေးဆောင်ရွက်ဖို့အီရတ်အစိုးရကိုတိုက်တွန်းကြပါရယ်။VOA တင်းထောက်ဇလာတီစာဟုတ်ရဲ့တင်းလွာကိုမတ်သိင်းထိုက်ကပြောပြပေးမှာပ
ါ Islamic အစိုးရ IS အဖွဲ့လက်အောက်မှာ၃နှစ်တာချက်ရောက်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်လွတ်မြောက်လာကြတဲ့အီရတ်နိုင်ငံမိုဆူးမြို့အရှေ့ပိုင်းကဒေသခံတွေဤပွဲတော်အလရက်ကိုဆင်နွှဲနေကြပါတယ်မိုဆူးမြို့အရှေ့ပိုင်းကဒေသခံတူဖြစ်တဲ့ Isan Ibrahim ကအခုလိုပြောပါတယ
် We want to tell our relatives who are still on the western side that the security forces are coming to save you.
ခင်ဗျားတို့ကိုကယ်တင်ဖို့လုံခြုံရေးတပ်ဖွဲ့တွေလာနေပြီလို့အနောက်ပိုင်းကကျွန်တော်တို့ဆွေမျိုးတွေကိုပြောချင်ပါတယ်။ဒါကြောင့်မကြောက်ပါနဲ့။သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ဝင်မလေးပါနဲ့။ဘုရားသခင်ရဲ့အလိုတော်အရ IS တွေကိုမကြခင်မှာပဲရှင်းလင်းနိုင်မှာပါ။မကြတော့ပါဘူး။
မိုးစုမြောင်းတိုက်ပွဲမှာအီရတ်တပ်ဖွဲ့တွေအသာစီးရနေပြီးစစ်သွေးချွာတွေနောက်ဆုံးထိချုပ်ထားရာမိုးစုမြောင်းရဲ့တမိုင်းဝင်မြို့တော်ခမကိုတင်ပိုင်နိုင်ရဲ့အတွက်အလားအလာကောင်းနေပါပြီ။တနင်္ဂနွေနေ့တုန်းကတော့မြောင်းဟောင်းတနီယာကနေမိဂိုလုံးကြီးတွေတက်လာပါတယ်။မြောင်းဟောင်းမှာလူနေထူထပ်တာကြောင့်တိုက်ပွဲတွေကရှုပ်ထွေးလာပါတယ်။
Thousands of families have been rescued up to this moment. The operation is in progress.
My daughters, they were under siege. An airstrike hit them.
ဒီဆုံးထံရရမှုတရင်တွေလည်းရှိနေပါတယ်။ထွက်ပြေးလာသူတို့ဖြစ်တဲ့မိုးစုမြို့ကန်ရှုဟန်မိုဟာမက်ကအခုလိုပြောပါတယ်။ဘနာတီမိုက်ဒေါတာစ်ဒေဝါအန်ဒါစီဂျ်အန်အဲရ်စထရိုက်ဟစ်ဒါမာမာသမီးတွေရှိပါတယ်။သူတို့ကတော့ပိတ်မိနေတာပါ။လေဆောင်တိုက်ခိုက်မှုမှာကျမတို့အင်ကိုထိပြီးသမီးတွေဆုံးရှုံးခဲ့ရပါတယ်။ကျမသမီးတွေကိုပြန်ရချင်ပါတယ်။ကျမအဲ့ဒီကိုသွားချင်ပါတယ်။သူတို့အသက်ရ မျိုးကိုအုပ်ချုပ်မဲ့သူတွေမူဝါဒချမှတ်မဲ့သူတွေကဒေသတွင်းမှာနေထိုင်ကြတဲ့လူမျိုးပေါင်းစုံအဖွဲ့အစည်းပေါင်းစုံကိုကိုးစားပြုသူတွေဖြစ်အောင်လုပ်ဖို့ကအရေးကြီးတယ်လို့သုံးသက်သူမိုက်ကယ် O. Helen ကပြောပါတယ်
Because in this kind of a broken society people do not necessarily start to trust
each other ဒီလိုပြောပြချင်နေတဲ့လူမျိုးအတိုင်းအဝိုင်းမှာပြည်တွင်းပြည်ပကစိုးရွားတဲ့အင်အားစုတွေကိုဖယ်ရှားလိုက်ုံနဲ့တော့လူတွေဒုနဲ့ဒုကြားယုံကြည်မှုပြန်လည်တည်ဆောက်နိုင်ပြီးအတူတကွလက်တွဲလုပ်ကဲနိုင်မယ်ဆိုတာမျိုးမဟုတ်ပါဘူးအတူတကွပူးပေါင်းဆောင်ရွက်မှုတွေနဲ့အပြန်အလှန်ယုံကြည်မှုကိုတဖြည်းဖြည်းချင်းတည်ဆောက်ယူဖို့လိုအပ်ပါတယ်ချက်ချင်းတော့ဖြစ်လာမှာမဟုတ်ပါဘူ
းမူဆူးမျိုးကိုတိမ့်ပိုက်နိုင်ရင်တော့ IS တို့ရဲ့အီရတ်နိုင်ငံအတွင်းကကာလီဖိတ်အုပ်ချုပ်မှုကိုအဆုံးသတ်လိုက်တဲ့သဘောဖြစ်ပါတယ် IS တို့အနေနဲ့ဆီးရီးယားနိုင်ငံအတွင်းကအခိုင်အမာခြေကုပ်ယူထရာရက်ကာမျိုးကိုလည်းလက်လွတ်ရတော့မယ်ပုံရှိနေပါတယ်ဒါပေမဲ့လည်း IS တို့အနေနဲ့ကတော့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကနေမြေတချို့ကိုတော့ဆက်ပြီးထိန်းချုပ်ထားအောင်မှာဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကအခုထုတ်လင်းပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲထိတိုက်ရိုက်ထုတ်လင်းပေးသွားအောင်မှာပါ။ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုတော့ကြန့်ရှိနေတဲ့အချင်းအတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင
်ပါကစ္စတန်နိုင်ငံမှာရေနံတင်ကားတစ်စီးတိမ်းမောက်မီးလောင်ရာမှာတည်ဆုံခဲ့သူတွေရဲ့ဇာပနာအခမ်းအနားကိုမိသားစုဝင်တွေကဒီကနေ့ကျင်းပပါတယ်တနင်္ဂနွေနေ့ကတိမ်းမောက်သွားတဲ့ရေနံတင်ကားကရေနံတွေကိုနီးစပ်ရာမြို့ကန်တွေကခတ်ယူနေစဉ်အဲ့ဒီကားဟာမီးလောင်ပေါက်ကွဲခဲ့တာကြောင့်အမျိုးသားအမျိုးသမီးနဲ့ကလေးငယ်150ကျော်တည်ဆုံခဲ့ပြီး100ကျော်လောက်ဒဏ်ရာရသွားပါတယ်အမေရိကန်ဦးဆောင်တဲ့မြန်မာတပ်ဖွဲ့ရဲ့လက်ထောက်ကူကဲမှုက IS စစ်သည်ကြောတွေတင်းကျုပ်ထားတဲ့အီရန်နိုင်ငံမူဆူးမျိုးကိုအပြစ်သက်ပြန်လည်သိမ်းပိုက်နိုင်ဖို့အတော်လေးနှီးစပ်နေပြီလို့ဒီကနေ့တင်းတင်းလာနေမှာပြောကြားလိုက်ပါတယ်။ဗြိတိန်ဗိုလ်ချုပ် Rupert Jones ကအီရတ်တပ်ဖွဲ့ရဲ့မူဆူးမျိုးမှာနောက်ဆုံးကျန်နေတဲ့အကြမ်းဖက်သမားတွေကိုတလန်းပြီးတလန်းလိုက်လံရှင်းလင်းနေတယ်လို့ပြောပါတယ်။မူဆူးမျိုးကို IS တွေဟာလွန်ခဲ့တဲ့3နှစ်ကတည်းကသိမ်းပိုက်ထားတာပါ။Saudi Arabia နဲ့မဟာမိတ်သုံးနိုင်ငံရဲ့တောင်းဆိုချက်တွေကတချို့ဟာဒီကာတာနိုင်ငံအတွက်လိုက်နာဖို့အင်မတန်ခက်ခဲလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ပါရှန်ပင်လယ်ကွေ့နိုင်ငံတွေကြားကတန်တမာရေးတင်းမာမှုတွေအဆုံးသတ်နိုင်မှုအတွက်စီစဉ်ညှိနှိုင်းကြဖို့လေဝန်ကြီး Tillerson ကတိုက်တွန်းပါတယ်။အာရဗ်နိုင်ငံ၄နိုင်ငံရဲ့တောင်းဆိုချက်တွေဟာကာတာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့လက်တွေ့မကျတဲ့တောင်းဆိုမှုတွေဖြစ်တဲ့ဆိုပြီးအဲ့ဒီတော့လိုက်ပါလို့ဆောင်မှာမဟုတ်တဲ့အကြောင်းကာတာဘက်ကတုံ့ပြန်မိတဲ့အကြောင်းမှာပဲဝန်ကြီးတီလာဆင်ကအခုလိုပြောကြားလိုက်တာပါအမေရိကန်ပြည်နယ်အစိုးရတချို့ရဲ့အင်တာနက်ဆာမျက်နှာတွေတင်းငွေတွေနေ့ကဖောက်ထင်းတက်ခဲ့ခံပြီးတဲ့နောက် IS အစွန်းရောက်တွေဒီကိုထောက်ခံကြောင်းစာသားတွေအဲ့ဒီအင်တာနက်ဆာမျက်နှာမှာရေးသားထားပါတယ်မွတ်စလင်နိုင်ငံတွေမှာသွေးကြောင်းစီးကြရတဲ့အတွက် Trump နဲ့ဒီအမေရိကန်အနေနဲ့တာဝန်ယူရလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ် Ohio ပြည်နယ်မှာတော့အဲ့ဒီအင်တာနက်ဆိုက်ဘာတိုက်ခိုက်မှုဒဏ်ကိုစိုးစိုးရွားရွားခံခဲ့ရပါတယ်
တဲ့ရင်အချင်းချက်ကိုကိုအောင်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် View American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိ12.24kHz 11.33ညလိုင်းဒိုမီတာ25kHz 11.66ကလိုင်းဒိုမီတာ50kHz 5.55တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါပါသောတာရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.